ရှင်များရှင်ကျမတင်ကီထိုက်ပါမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဖြစ်ပွားသူ2000လောက်ကိုကုသပေးနေရသလိုဒေသတိုင်းလူလူကကွာရန်တီးစင်တာတွေမှာပါကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေခြေကုံလက်ပန်းကျနေပါပြီရေရှည်မှာကျန်းမာရေးဝန်ထမ်းမလုံလောက်မဲ့အရေးစိုးရိမ်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကန့်သတ်ထင်းချုပ်ရေးဒေသတိုင်းနီးပါးမှာစေတနာဝန်ထမ်းတွေအကူအညီနဲ့ကွာရန်တီးစင်တာတွေဖွင့်လှစ်ပြီးလူရာနဲ့ထောင်နဲ့ချီလက်ခံစောင့်ရှောက်လာခဲ့တာလနဲ့ချီရှိခဲ့ပါပြီ။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
အဲ့တော့ဟိုပြောရမယ်ဆိုရင်တချို့ဝန်ထမ်းတွေဆိုရင်ကိုကအဆပေါ့နော်ထပြေးကျင်စိတ်တောင်ပောက်တယ်ဒါအမှန်တိုင်းပြောတာပါ။နော်ထပြေးကျင်စိတ်တောင်ပောက်တယ်ပောက်တယ်ဆိုတာဟိုပင်မန်းလုံးအကြီးလို့ပေါ့နော်ဒါပေမဲ့ပောက်ပေမဲ့ယနေ့ချိန်ကြီးတော့အကောင့်ထဲမဖော်ဖြစ်သေးပါဘူး။
ဒီ quarantine center တွေမှာစနစ်တကျလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းအနေငယ်နဲ့ကြီးကြပ်ပြီးစေတနာဝန်ထမ်းတွေနဲ့လဲပတ်နေတာပါကျန်းမာရေးဝန်ထမ်းတွေမှာ COVID-19 ကူးစက်မှုတွေလည်းရှိလာတယ်လို့သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်ကပြောပါတယ
်ဆရာအခုလိုဟိုနေဆရာဝန်တွေရောဆရာမတွေရောပေါ့နော်တေဆုံးတေတဲ့လူတွေလည်းရှိတယ်နော်တေတဲ့လူတွေလည်းရှိတယ်ဒါပေမဲ့အခုလိုပေါ့အဲ့လိုထိသွားလို့ထိသွားလို့ quarantine ဝင်တဲ့အခါကျရင်လည်းအဲ့ဒီကျမကြီးဝန်ထမ်းတွေအစားပေါ့ဒီဒီလက်ဝါတဲ့ကွာကော်ရက်တင်းဝင်နေတဲ့ကျမကြီးဝန်ထမ်းတွေအစားလဲဖြည့်စီပေးတာမရှိဘူးလေမရှိဘူးမရှိတဲ့ခါကျတော့အလုပ်ကိုနှစ်ဆလောက်ရတာပေါ့နှစ်ဆလောက်ရတဲ့ခါကျတော့ကျမကြီးဝန်ထမ်းတွေကရှေ့တန်းမှာလှုပ်လှုပ်ရတာစိတ်သက်ကောလူရောပေါ့နော်ဟိုအဓိကဟိုကြဆင်းနေပြီလေ
ကျမကြီးဝန်ထမ်းတွေ COVID-19 ရောဂါဖြစ်လို့တည်တံ့ခွဲခြားနေထိုင်ပြီးကုသမှုခံယူရခြင်းလစ်လပ်သွားတဲ့ကျန်းမာရေးဝန်ထမ်းအစားထိုးပေးနိုင်တာမျိုးမရှိတဲ့အပေါ်မှာအုတ်ချုပ်ရေးဘိုင်းကလည်းစိုးရိမ်နေကြပါတယ်။ဦးတန်းလိုင်ဟာရန်ကုန်တိုင်းတောက်ကလာပမြို့နယ်အုတ်ချုပ်ရေးအဖွဲ့ဝင်ဖြစ်ပါတယ
်။သူတို့တွေဒီလိုမျိုးဒီယောဂါတွေအများဆုံးကူးစက်သွားမယ်ဆိုရင်တော့တော်တော်လေးတော့ဒီကျွန်တော်အုတ်ချုပ်ရေးဘိုင်းတွေရောအောက်ခြေရာဒီလူတွေပုံမှာပါကောင်းမောကမာတွေဖြစ်သွားနိုင်ပါလေ
။လက်ရှိမှာတော့နိုင်ငံတော်ကကွာရန်တီးစင်တာတိုင်းမှာလူအပြည့်ဖြစ်နေပြီးကျန်းမာရေးဝန်ထမ်းတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အရေးကြောင့်မိသားစုနဲ့ခက်ခွာခွာနေနေကြရပါတယ်။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
မားဆိုရင်အမေတဦးရှိတယ်။အမေအသက်80ကျော်အမေရှိတယ်။ယောဂခံရှိတယ်။အမအဲ့စကန်းဝေးတဲ့ကအမအမေစီကိုမကူးကွာ။ဒါပေမဲ့အမေတို့ကအခုချိန်ထိကဒီလိုကတ်ယောဂကိုသူမမြင်ဘူးလေ။အမြင်မှုတော့သူမလာတာဘယ်တမီးမလာတာဘယ်သူစိတ်ထဲမှာဟိုနှင်းဖြစ်တယ်အဲ့တော့သူဗီဒီယိုကောနဲ့ခေါ်ပေးရတယ်ကွာဟိုနှစ်ရက်ချာသုံးရက်ချာတော့ဗီဒီယိုကောနဲ့ခေါ်ပေးရတယ်သူမျိုးပြရတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ကုသရေးတနည်းနည်းပါရှိလာချိန်မှာကျန်းမာရေးဝန်ထမ်းတွေလည်းဆက်ရောကိုပါပင်ပန်းနေကြပြီဖြစ်ပြီးပြည်သူတွေကြားကိုဗစ် -19 စီးကမ်းလိုက်နာမှုအနှဲ့ရာကြောင့်ရန်ကုန်တိုင်းဆွေရဘက်ကကျန်းမာဆောင်ရွက်ဖို့ကျမရေဝင်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့မှာတောင်းဆိုပါတယ်။နှာခေါင်းစီးမျက်နှာကမဝတ်သူတွေကိုဈေးရောက်ဈေးဝယ်ခွင့်မပြုဖို့အများဆုံးတည်ယူပို့ဆောင်ရေးကိုသုံးစွဲခွင့်မပြုဖို့ရန်ကုန်တိုင်းအစိုးရဘက်ကအရေးယူဆောင်ရွက်ပေးပါလို့ဝင်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့ဆွေးနွေးပွဲမှာရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကိုတိုက်တွန်းပါတယ်။ကျမရေဝင်တန်းတွေပင်ပန်းနေပြီဆိုတာကိုရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းအစည်းအဝေးမှာအတိအမှတ်ပြုပြောပါတယ် COVID-19 လူနာနဲ့ထိတွေ့ခဲ့သူတွေလူနာတွေကိုအိမ်တွေဟိုတယ်တွေစီးရုံတွေမှာကုသပေးနိုင်ရေးအတွက်ရန်ကုန်တိုင်းအစိုးရဘက်ကလည်းဆွေးနွေးနေပါတယ်ရှင်